ရင်းနှီးနိုင်ငံမှာစစ်ကြောင်နိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံရှိတဲ့လူဦးရေ30ကျော်အတွက်စားနပ်ရိက္ခာမလောက်မငှဖြစ်နေပါတယ်။မနေ့စနေနေ့တုန်းကကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO UNICEF နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့တို့ကပူးရဲထုတ်ပြန်တဲ့ကြေညာချက်မှာတော့ရင်းနှီးနိုင်ငံတွင်ပြိပခါကြောင့်ကမ္ဘာအဆိုးအဆုံးလူသားဆိုင်ရာကပ်ဘေးကြီးပေါ်ပေါက်စေတယ်လို့ဖော်ပြထားပါတယ်။နိုင်ငံတွေမှာအငက်ပေးချက်ရောက်ပြီလားဆိုတာကိုဆုံးဖြတ်ဖို့ပြုလုပ်တဲ့ NPC အဖွဲ့ကြီးရဲ့စားနပ်ရိက္ခာလုံခြုံမှုဆရာသုတေသနာကိုကိုးကားပြီးကုလအဖွဲ့အစည်းတွေကပူးရဲကြေညာချက်ထုတ်ပြန်တာပါ။ရှမ်းနိုင်ငံမှာလူပေါင်း15,900တို့ချိုးချံစားတောက်နေရပြီးလူပေါင်း30,000တို့ကတော့စားနပ်ရိက္ခာမလုံလောက်မှုနဲ့ဆိုးဆိုးရွားရွားရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်။ဒီဘေးဒုက္ခကြီးရောပါတက်တာစီရဲ့အတွက်အကူအညီတွေအများကြီးတိုးရဖို့လိုသလိုနိုင်ငံတွင်းကဒေသတွေကိုဝင်ရောက်ခွင့်ရဖို့လိုအပ်တယ်ဆိုလဲ WFP အကြီးအကဲကပြောပါတယ်ဒီလိုမလုပ်နိုင်ရင်တော့ကလင်းငယ်မျိုးဆက်တစ်ခုလုံးအစာအာဟာရပြတ်လပ်သွားစီမယ်လို့လဲသတိပေးထားပါတယ်ရှင်